မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတိုင်းသာလက်နက်ကိုင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာမှုကြီးထွားလာနေပြီးလမ်းကစားတချို့ဖျက်ဆီးမှုကြောင့်ဒေသတွင်းဆက်သုံးစီနဲ့ကုန်စည်နှုံးတွေဆက်လက်ကြီးမြင့်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ KIA ရဲ့မိုင်းထောင်ဖျက်ဆီးမှုကြောင့်မြစ်ကြီးနားပူတာကိုလမ်းမပေါ်ကပူတာကိုဆွန်ဘရာဘွန်ကြားတကားတစ်စင်းဖျက်ဆီးသွားခဲ့ကြောင်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ထားသလိုအစိုးရစစ်တပ်ကလူညုံရေးထပ်မံဖြည့်တင်းထားတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေကြီးထွားနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်ဆွေးနွေးတဲ့ပြည်ဝေးသတင်းတော့ကုမှုစောကသတင်းပေးပို့ပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကတရားနှစ်ဆင့်ဖြည့်ဆည်းခံရပြီးတဲ့နောက်ကိုပစ္စည်းတည်ယူပို့ဆောင်တာတွေရပ်တန့်နေခဲ့တဲ့မြစ်ကြီးနားနဲ့ပူတာကိုလမ်းမှာဒီလ16ရက်နေ့မှာနောက်ထပ်တရားတစ်စင်းကိုတချင်စစ်လိုက်ရေးတပ်ဖွဲ့ KIA ကမိုင်းခွဲဖြည့်ဆည်းခဲ့ပါတယ်။လက်တလောဖြည့်ဆည်းခံရတဲ့အခြေအနေကိုပူတာဝမျိုးကံတူကအခုလိုပြောပါတယ်
။ဟုတ်ကြရတာတော့ဟိုကပုံရင်တရားလို့ပြောတာပဲဆရာ။အဲဆွန်ဒါဘုံမျိုးနဲ့ဒီပူတာဝသားပေါ့။ပုံရင်လို့ကြားတယ်ဆရာ။မနည်းက။အော်သူတို့ရဲ့ဟိုကအကြောင်းကြားချက်တော့ဟိုတက်ကစိုးရိမ်ရှင်လို့ပြောတာပဲ
။ကျမတို့ကကိုရီဦးစီးချုပ်ယုံကဆွန်ဘရာဘုံပူတာဝသွားလမ်းမိုင်းတိုင်းအမှတ်149မြင်းဆောင်6ခွန်တရားမှတ်6မြင်းဆောင်148အစီ235ပေရှိတံပေါင်ဘေးလီတရားကိုဖေဖော်ဝါရီလ19ရက်နေ့မနက်9နာရီလောက်မှာ KIA ကမိုင်းထောင်ဖောက်ခွဲဖြစ်စည်းခဲ့ကြောင်းနဲ့တရားအောက်ဘက်ကတံပေါင်တွေနဲ့တရားမျက်နှာပြင်ရှင်သွားလမ်းတွေဖြစ်စည်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကမိုင်းတိုင်အမှတ်138နေရာရှိဇဏန်တံပေါင်ဘေးလီတရားနဲ့မိုင်းတိုင်အမှတ်130နေရာရှိစီရင်ခချောင်းကူးတရားနှစ်စင်းကို KIA ကဖောက်ခွဲဖျက်ဆီးခဲ့တဲ့နောက်ပူတာဝခရိုင်ဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့အခြေအနေကိုပူတာဝမြို့ကန်ကအခုလိုဆက်ပြောပါတယ်
။အခုချိန်မှာအဲတက်စီကတပလင်းကို6000လောက်ရှိသေးရတယ်။တနေရာနဲ့တနေရာမတူဘူး။ဒီမဲ့ဆရာတယောက်ဒီမှာရောက်လာတော့တပလင်းကို5000တော့သူကတကာလန်ဝယ်တာ3000နဲ့1000သေးရတယ်လို့ဒီမှာပြောတယ်။နောက်ဆရာတပါပြောတာကြတော့တပလင်းကိုရွာမှာ6000သေးရတယ်လို့ပြောတယ်။ကျွန်တော်တို့တွားဝယ်တော့3500 4000အဲ့လိုသေးရတယ်တပလင်းကိုလေ။လောလောဆယ်တော့အဲ့ဒီစက်တုံးစီပိုင်းမှာပေါ့ဆက်စီပိုင်းမှာဆက်ဆဲရှိတယ်။အင်းဒီလန်ဒရာမပြတ်ချင်းကြတော့မြစ်ကြီးနာပုံကြီးနှုံးနဲ့နီးနီးလောက်ရှိရတာဒါပေမဲ့အခုအချိန်ကတော်လေးပြတ်သွားတယ်ဒီမနေ့ကြားရတာတော့ဒီကတော့ဟိုးစံပြဘွန်ဘတ်မှာအခါကြီးပြန်နေတယ်လို့ကြားရဆံပြုတ်တောက်တဲ့လူကြီးရှိတယ်လို့တော့ကြားရပ
ါစံပြဘွန်ဘတ်မှာအစိုးရတက်မတော်ဘက်ကတက်အင်အားကြီးထက်မှန်ဖြစ်တင်းတယ်လို့သိရကြောင်းလည်းပြောပါတယ်ကချင်ညီကြေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းပူတာအိုနဲ့ဆွန်ဘရာဘွန်ဘက်မှစင်းအာရီတွေ့မြင်နေဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြည်သူတွေလည်းထိတ်လန့်နေကြောင်းပြောပါတယ်
။ဟုတ်ပြီအဲ့ရောနေပြီးတော့မှကျောင်းတွေဆက်တယ်ဒီတော်ဘက်မှဆွန်ဘရာဘွန်လမ်းဘက်မှစင်းအာနဲ့တော်လေးဖြစ်ပြီးနေတယ်။အော်ဒီနေ့လူကပြောနေကြတယ်ကားနဲ့ဆီ25ကြီးဖြစ်ပြီးအဲ့တော့နေတယ်ဒီအဖြစ်ကြီးကိုပို့ဆောင်နေတယ်ဆိုတော့အဲ့ဒါပဲသာသာသိရတယ်မကြာခင်တော့တက်ကြွကြီးဖြစ်တော့မှာပဲဆိုပြီးပြည်သူလူထုအနေနဲ့တော့အခုလောဆယ်ဆယ်မှာအစိုးရကြောက်ကြမှုတွေဖြစ်နေတာပေါ့
ဒီလတည့်ရနေ့ကဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတက်မော်ဘက်ကထိုးစစ်တွေရပ်ဆိုင်းရင် KIA ဘက်ကလည်းတက်တေဇုတ်သိမ်းမှဖြစ်ကြောင်း KIA ဘက်ကဆွေးနွေးခဲ့တယ်လို့ဥလမိုင်ကွန်ကြားကပြောပါတယ်ဒီတွေ့ဆုံပွဲနောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာနောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့နှစ်ဖက်စလုံးကဆန္ဒရှိကြောင်းလည်း KIO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရရှိကျင်းမာမှုတွေဖြေလျှော့ဖို့အတွက်အများဆုံးတွေ့ဆုံတင်ကြောင်းလဲဥလမိုင်ကွန်ကြားကဆက်ပြောပါတယ်
။အပြည့်အမြဲတွေ့ဆုံပြီးတော့မှဆက်လက်လက်ပြဲတွေ့ဆုံဖို့ကြိုးစားနေသူတို့သဘောတူထားတာရှိတယ်။အဲဒါကြောင့်အဲ့ဒါအများဆုံးပြည့်လက်နဲ့ပူကောင်းတော့လေ။အခုလိုကျင်းမာမှုတွေမဖြစ်ရလေလေအောင်ပေါ့။အခါနာတွေ့ဆုံပြီးတော့မှဘယ်လိုအခြေရှာမလဲဘယ်လိုလုပ်ကြမလဲအလျှော့အတင်းလေးနဲ့အခုလဲဒီတတိယကျင်းအဲမဆက်တဲ့ကျွန်တော်ညခံရတော့ဒီမှာစတော့မဖြစ်တဲ့ဆက်စီရစစ်မှန်မှုတော့မဖြစ်လေတော့ပူကောင်းနေပါဗျာ
ဒီလားတည့်ရနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီး KIA ရဲ့ထုတ်ပြန်ချက်မှာတက်မော်ဘက်က KIA ရဲ့တက်မဟာတချို့တရှိမှုကိုအသိမမပြုကြောင်းဖော်ပြခဲ့တယ်လို့အဲ့ဒီနောက်မှာ KIA ကတက်မဟာအသိတစ်ခုကိုထပ်မံပြီးတိုးချဲ့ဖွဲ့စည်းခဲ့ပါတယ်